သောရရှိမြခင်ဗျာထာဝရရှင်မြတ်စွာဘုရားသခင်ကိုဘယ်သူမြင်ဘူးပါဒလဲဘယ်သူမှမမြင်ဘူးပါဘူးဒါပေမဲ့သားတော်ယေရှုခရစ်တော်အဖင်ဘုရားရှင်ကိုယုံကြည်ကိုးကွယ်ကြတဲ့ခရိယန်တွေဟာအချင်းချင်းချစ်ကြတယ်ဆိုရင်ဘုရားရှင်ဟာခရိယန်တွေမှာတည်နေတော်မူပြီးဘုရားရှင်ရဲ့ချစ်ချင်းမေတ္တာတော်နဲ့ပြည့်စုံလျက်ရှိတဲ့အကြောင်းဘုရားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယန်သမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးခန်းကြီး၄အခန်းငယ်၁၁ကနေအခန်းငယ်၁၄အထိကိုဒီကနေ့သင်သိရသောသမာကျမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်။ဘုရားရှင်ဟာတန်ရှင်းသောဝိညာဉ်တော်ရဲ့ကျေးဇူးတော်ကိုသူ့ကိုယုံကြည်တဲ့ခရိယန်တွေကိုပေးတော်မူတာကြောင့်ခရိယန်တွေဟာဘုရားရှင်၌တည်နေတော်မူတယ်။ဘုရားရှင်ဟာခရိယန်တွေမှာတည်နေတော်မူတာကိုသိရှိကြရပြီးသားတော်ကိုဤလောကသို့ဆေလွတ်တော်မူတာကိုသိမြင်ကြသလိုတက်တည်ခံကြတဲ့အကြောင်းရှင်ယောဟန်ဩဝါဒစာပထမဆုံးခန်းကြီး၄အခန်းငယ်၁၁ကနေအခန်းငယ်၁၄အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုရှင်းလင်းတင်ပြထားပါဗျ
။ချစ်သူတို့ငါတို့သည်အချင်းချင်းချစ်ကြဂုံအံ့အကြောင်းမူကားချစ်ချင်းမေတ္တာသည်ဘုရားသခင်နှင့်ဆက်ဆိုင်၏။ချစ်တတ်သောသူမည်သည်ကဘုရားသခင်ဖြစ်ပွားစေတော်မူသောသူဖြစ်၏။ဘုရားသခင်ကိုသိသောသူလည်းဖြစ်၏။ချစ်ချင်းမရှိသောသူသည်ဘုရားသခင်ကိုမသိ။အကြောင်းမူကားဘုရားသခင်သည်ချစ်ချင်းမေတ္တာဖြစ်တော်မူ၏။သားတော်အဖျင်ငါတို့သည်အသက်ရှင်စေခြင်းဟာဘုရားသခင်သည်တပါးရီသောသားတော်ကိုဤလောကသို့ဆေလွတ်တော်မူသောအရာ၌ငါတို့ကိုချစ်တော်မူသောမေတ္တာတော်သည်ထင်ရှားလျက်ရှိ၏ငါတို့သည်ဘုရားသခင်ကိုချစ်ကြသည်ဟုမဆိုဘုရားသခင်သည်ငါတို့ကိုချစ်၍ငါတို့၏အပြစ်ဖြေစရာအကြောင်းဖြစ်စေခြင်းဟာသားတော်ကိုဆေလွတ်တော်မူသောအရာ၌ချစ်ချင်းမေတ္တာရှိ၏သင်သိရသောတမန်ကျမ်းရဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့အသက်ရှင်တော်မူသောအဖဖျားသခင်၏လူစားတိကိုခံယူသောသားတော်ကေတင်ရှင်အားဖြင့်ကျွန်တော်များအပြစ်သားအပေါင်းတို့ဟာအသက်ရှင်ခြင်းအခွင့်ကိုရရှိကြရသည်။မိမိတို့အပြစ်သားလူလောကဟာကိုယ်ခွန်ကိုယ်အားနှင့်ယုံကံနိုင်ရင်လွတ်မြောက်တယ်။အပြစ်တရားကြောင့်ပျက်စီးရမယ်ဆိုရကိုစိတ်ကူးရင်အဆင့်လောက်မှပဲထားရင်နဲ့လောကီတရားများတည်းမှပဲနစ်မြုပ်နေတတ်ကြရသည်။အဲ့ဒီနေရာဖြင့်လည်းဖျားသခင်ကိုချစ်ဖို့ဆိုတာမစင်စားနိုင်။လောလောလလကိုယ့်ရဲ့ဘဝရှင်သန်ရက်တည်ရေးမှသာနှိမျောနေကြစမြဖြစ်တယ်။ကိုထူကိုထကိုဘဝနဲ့ကိုကိုရကိုယူကိုကြမာကိုသာဖန်တီယောက်ျားတို့ဘုံသူ့လက်ယုံကမဆုံးစနိုင်အခေါင်တိုင်းစသည်စသဖြင့်အကြောင်းအမျိုးမျိုးတွေပြပြီးတော့နံဝိညာဉ်ဖြစ်တော်မူသောအဖဖျားသခင်ကိုမချစ်နိုင်ဘဲဖြစ်နေကြတယ်အဲ့ဒီလူသားတို့ကိုအဖဖျားသခင်ကတော့သာဝရအသက်ရှင်ခြင်းအခွင့်အတွေ့မိမိဤတပါးရီသောသားတော်ကိုဆေလွတ်ပြီးတော့လူလောကတဲကိုတိုးဝင်လူသားအပေါင်းတို့ရဲ့အပြစ်ဖြေစရာအကြောင်းအတွေ့အသက်တော်ကိုကားရိုင်တော်ပေါ်မှာစွန့်၍ပူဇော်စေတဲ့အသည့်လောကီသားတို့ကိုချစ်တော်မူတယ်ဆိုတဲ့သင်ခန်းစာတို့ကိုကျွန်တော်တို့ဟာရှင်ယောဟန်ဩဝါဒစာပထမစာဆောင်အဖြစ်ခံယူလျက်ရှိနေကြပါတယ်အဲ့ဒီလိုဘုရားသခင်သည်ချစ်ချင်းမေတ္တာဖြစ်တော်မူ၏ဆိုတဲ့အချက်ကိုရှင်ယောဟန်ဩဝါဒစာဟာပုံစံအမျိုးမျိုးနဲ့ဖော်ပြနေတဲ့အခါကျတော့ပြီးခဲ့တဲ့သင်ခန်းစာမှာဏိဂုံးပိုင်းလောက်အတွင်ကျွန်တော်ရှင်းလင်းဖော်ပြပေးခဲ့တယ်ချစ်ချင်းမေတ္တာတော်အားဖြင့်ကယ်တင်ခြင်းရဲ့သဘောဆရာကိုအကြည့်အလဲဆက်ပြီးတော့ရှင်းဖို့လိုအပ်နေတယ်လို့ကျွန်တော်စိတ်ထဲကအောက်မိမိပါတယ်ဟုတ်ပါတယ်အပြစ်ဖြေစရာအကြောင်းသို့မဟုတ်အင်္ဂလိပ်ဝေါ်ဟာရအားဖြင့် propitiation လို့ဆိုထားတာဟာကရိယာဝိပက်အဖြစ်နဲ့သားတော်နဲ့လည်းအလိုလိုဆက်နွယ်နေတယ်။ရှေးကာလတဲတော်မှာအဓိကရသန့်ရှင်းရာပလင်မှာအသုံးပြုတဲ့အဓိကသန့်ရှင်းရာပလင်အဖြစ်အသုံးပြုတဲ့ဂယုဏပလင်ဆိုတာကိုဖော်ပြဆိုလိုခြင်းလည်းဖြစ်တယ်ဆိုတဲ့အကြောင်းကိုကျွန်တော်တင်ပြခဲ့ပါတယ်။အဲ့ဒီဂယုဏပလင်တော်လို့ခေါ်တဲ့ပလင်တော်စီကိုငါဒီပလင်ပေါ်မှာထိုင်နေသည်ဟိငါမင်းတို့ကိုချစ်တကွလာကြဥညွတ်ကြငါမင်းတို့အပြစ်တွေကိုလွတ်မယ်ဆိုတာမျိုးတော့အဖဖျားသခင်မပြောခဲ့ဘူးအသွေးတော်နဲ့ဖြန့်ပက်ပူဇော်ပြီးတော့မှအပြစ်ဖြေရာဝတ်ကိုပြုခိုင်းတယ်။ဒါဟာတနည်းအားဖြင့်ကယ်တင်ရှင်သခင်ခရစ်တော်ရဲ့အသွေးတော်နဲ့သာအပြစ်ဖြေရှင်ခြင်းဝတ်ဆရာဟာပြည့်မြောက်နိုင်လိမ့်မယ်ဆိုတဲ့အကြောင်းကိုကြိုတင်ဖော်ပြလိုက်ခြင်းပဲလို့ကျွန်တော်ရှင်းပြခဲ့ပြီးဖြစ်ပါတယ်။မှန်ပါတယ်မိတ်ဆွေအပေါင်းတို့။အဖဖျားသခင်သည်အလင်းတရားဖြစ်တော်မူခြင်းကြောင့်အလင်းဤအရေးအောက်ကသားသမီးကျွန်တော်မျိုးတို့ဟာကိုယ့်အပြစ်ကိုကိုမြင်ကိုသန့်ရှင်းစေဖို့ရန်ပြင်ဆင်ကြရမယ်ဆိုတဲ့လူဝတ္တရားကိုဖော်ပြခဲ့သလိုချစ်ချင်းမေတ္တာဖြစ်တော်မူသောသခင်ဖြစ်တဲ့အဖထံတော်ကိုတိုးဝင်ခြင်းမှလည်းပဲအဲ့ဒီအပြစ်မှသန့်ရှင်းစင်ကြယ်ခြင်းဆိုတဲ့စည်းကမ်းကိုတော့ဆက်လက်ဆောင်ထိန်သွားကြရမှာသာဖြစ်တယ်ဆိုတာကိုကျွန်တော်အနေနဲ့အခုအပိုင်းမှာအလေးအနက်တင်ပြခြင်းပါတယ်ဒါကိုအကျယ်ဝင့်စဉ်းစားမယ်ဆိုရင်တော့ချစ်ချင်းမေတ္တာတော်အရှင်ဟာလူသားတို့ကိုချစ်တော်မူတယ်ဒါမဲ့ချစ်ချင်းဆိုတဲ့မေတ္တာတစ်ခုတည်းနဲ့ဘုံဆိုအပြစ်မှလွတ်စေသတည်းဆိုပြီးတော့ကဲတင်ခြင်းမျိုးမဟုတ် သူ့ရဲ့ဘုံတကိုးတော်နဲ့သူသူ့ရဲ့အနန္တတကိုးတော်နဲ့သူသူ့ရဲ့ဖန်ရှင်ခြင်းပါရမီများနဲ့သူသာဖြင့်ထိုက်တန်တော်လျော်သောကယ်တင်ခြင်းလမ်းစဉ်နဲ့ကယ်တင်သွားမှဖြစ်တယ်ဆိုတာကိုကျွန်တော်မိတ်ဆွေတို့အလေးအနက်ပြုဖို့လိုအပ်ပါတယ်မိတ်ဆွေအပေါင်းတို့ကမ္ဘာပေါ်မှာအကောင်းဆုံးတရားစီရင်ရေးစနစ်ရှိတယ်ဆိုပြီးတော့ကြွေးကြော်နေတဲ့နိုင်ငံကြီးတွေလူအဖွဲ့အစည်းကြီးတွေအခုလောလောဆယ်ကမ္ဘာပေါ်မှာအများကြီးရှိနေပါတယ်ဒါပေမဲ့သူတို့ဖာသာသူတို့ဘလောက်ပဲအသံကောင်းတွေဖြစ်နေနေအကောင်းဆုံးအရှင်မဟုတ်လုံကြုံချင်းယာနှုံးပြေမရှိဟာကွက်တစ်ခုမဟုတ်တစ်ခုရှိစမြဲပဲအမားယွင်းနဲ့အကျွင့်မဲ့ကင်းတယ်ရေလို့ဘယ်လို့မှပြောလို့မရနိုင်ဒီအကြောင်းတွေကိုကျွန်တော်တို့ဟာကပ္ပစာနယ်စင်းသတင်းတွေအရသင်ခန်းစာယူရလောက်အောင်ကြားသိနေရပါတယ်မိတ်ဆွေအပေါင်းတို့လူသားတို့ရဲ့သမိုင်းနဲ့ချီပြီးတော့အကောင်းဆုံးအုံနှောက်ကြီးတွေနဲ့တစိမ့်စိမ့်ဆောက်တည်လာခဲ့တဲ့အဲ့ဒီဥပဒေတွေဟာလေလက်တလုံးကြားလုံနိုင်လို့မထိမရောက်ဖြစ်ရတာတွေစွန့်ထွက်နေတဲ့အစကလေးကိုပညာသားပါပါနင်းပြီးတော့သူများကဒုက္ခရောက်ကိုကလွတ်စသဖြင့်ဖြစ်ရတာတွေကိုလည်းကျွန်တော်တို့အများကြီးကြားဘူးပါလေအဖဖျားသခင်ရဲ့အပြစ်လူသားအပေါ်မှာစီရင်ခြင်းကတော့အဲ့ဒီလိုလုံးဝမဟုတ်ပါဘူးမဖြစ်လည်းမဖြစ်နိုင်ပါဘူးချစ်ချင်းမြတ်တာတော့ကြောင့်ချစ်တော်မူတာကတော့အမှန်ဒါပေမဲ့ချစ်လို့ဆိုပြီးတော့အကုန်လွတ်ပြေးဆိုတာမျိုးမလုပ်အပြစ်မှလွတ်မြောက်ခြင်းအတွက်အသွေးတော်နဲ့ရစ်ပူဇော်ခြင်းဆိုတဲ့ပြည့်ညတ်တော်ကိုချမှတ်အဲ့ဒီပြည့်ညတ်တော်နဲ့အညီကိုတော်တိုင်လူသားတိကိုခံယူပြီးတော့အပူဇော်ခံဒါကိုအပြစ်ရှိသူကျွန်တော်ကျမလူသားအပေါင်းတို့ဟာယုံကြည်ခြင်းတရားအားဖြင့်အပြစ်လွတ်ငြိမ်းခွင့်ခံစားဆိုတဲ့တမန်တော်လမ်းစဉ်နဲ့အညီသားဖြင့်လိုက်နာကျင့်သုံးဖို့ရန်စီရင်ပြုပြင်ထားတော်မူတယ်အဲ့ဒီတရားစီရင်ခြင်းရဲ့အကျိုးအဖြစ်ကိုလည်းကဘာပေါ်မှာရှိတဲ့သမိုင်းဝင်လူသားမှန်တရွေဟာအသာအယောင်မခွဲဆင်းရဲချမ်းသာကွာဟခြင်းမရှိလူအစဉ်အတန်မခွဲတပြေးညီအတူတကွခံစား권ရှိမိကြတယ်ဆိုတာတွေ့ကိုကျွန်တော်နားလည်ဖို့အထူးပဲလိုအပ်ပါတယ်ဒီအကြောင်းတွေကိုကျွန်တော်ကအခုလိုရှင်းပြနေရတာဟာအဖဖျားသခင်ပြီးချစ်ချင်းမြတ်တာဖြစ်တော်မူ၏ဆိုတဲ့ definition တနည်းအားဖြင့်အတိတ်ပဲဖွင့်ဆိုချက်ပေါ့အဲ့ဒါကိုစိတ်ကြိုက်ကောက်နှုတ်သုံးဆွဲခြင်းအပြင်ဘဝအမြင်များသေးသေးနှုတ်နှုတ်ဖြစ်သွားမှာဂျေစုတရားရဲ့နည်းနည်းကျေပြန့်ခြင်းကိုကြော်လွှားတွေးခေါ်မိမှစိုးလို့ပဲဖြစ်ပါလေဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီအခြေခံလိုအပ်ချက်တွေကိုသိပြီးဆိုရင်တော့အဖဖျားသခင်ဟာကျွန်တော်တို့ကိုချစ်၍ကယ်တင်တော်မူသည်ဆိုပြီးတော့ပြောခြင်းရင်ပြောပြီးတော့ကြင်ညာခြင်းရင်သပဆိုရင်လည်းကြင်ညာခြင်းသပဆိုရင်လည်းကြင်ညာပြီးတော့မမှားနိုင်တော့ဘူးမူလရန်ကြောင်းသားတယောက်ကထပြီးတော့အလွတ်ကျက်ထားတဲ့လင်္ကာကိုရွတ်တာမျိုးမဟုတ်တော့ဘဲနဲ့အသက်ပါပါအတိတ်ပဲရှိရှိဖြစ်သွားပြီလို့ကျွန်တော်သတ်မှတ်ရတော့မှာပါမိတ်ဆွေတို့တတ်ရှင်အပေါင်းတို့ဒီအပိုင်းကလေးမှာအပြစ်သားကျွန်တော်များတို့အတွက်အဖဖျားသခင်ရဲ့ချစ်ချင်းဟာခရစ်တော်၏အသေးခံခြင်းနဲ့ထင်ရှားနေတယ်ဒီကျေးဇူးတော်ဟာလည်းဘလောက်အတိုင်းအတာအထိအကျိုးကျေးဇူးရှိနေတယ်ဆရာကိုယောမဩဝါဒစာအခန်းကြီး5ဖော်ပြချက်ကလေးနဲ့ပဲပြန်ပြီးတော့တဖန်ကိုက်ညှိကြည့်စီလိုပါတယ်ငါတို့သည်အကျိုးနယ်ရှိစဉ်တွင်အချိန်တန်မှခရစ်တော်သည်မတရားသောသူတို့အတွက်ကြောင့်အသေးခံတော်မူ၏ဖြောင့်မတ်သောသူအတွက်ကြောင့်အသေးခံမည်သူရှိခဲ့၏သူတော်ကောင်းအတွက်ကြောင့်အသေးခံဝန်သောသူရှိကောင်းရှိလိမ့်မည်မှန်စေတော်ငါတို့သည်အပြစ်ရှိစဉ်ပင်ခရစ်တော်သည်ငါတို့အတွက်ကြောင့်အသေးခံတော်မူသည်ဖြစ်၍ဘုရားသခင်သည်ငါတို့ကိုအဘယ်မျှလောက်ချစ်တော်မူသည်ကိုငါတို့အားထင်ရှားစွာပြတော်မူ၏တို့ဖြစ်၍ယခုတွင်အသွေးတော်အဖျင်ဖြောက်မှတ်ရာသို့ရောက်ပြီးမှထိုသခင်အဖျင်အပြစ်ငရဲမှကယ်ချွတ်တော်မူခြင်းသို့ရောက်မည်ဟုသာ၍မျှော်လင့်เสียရှိ၏တဲ့ရှင်းနေပါတယ်နော်ရှင်သင်ရာဘဝအသက်တာမှာပင်လျှင်ဖြောက်မှတ်ခြင်းဆိုတဲ့အခွင့်ကိုရတယ်သေလွန်တဲ့အချိန်ကျတော့အပြစ်ငရဲမှလွတ်မြောက်ခြင်းအခွင့်ကိုဆက်ပြီးတော့ခံစားရတယ်ဒါဟာကျေးဇူးတော်တက်တဲ့နဲ့ခံစားရအခွင့်ဒူးပဲဖြစ်နေပါတယ်တနည်းအားဖြင့်ကတော့အပြစ်ရှိသူကိုထိုအပြစ်မှလွတ်မြောက်စေခြင်းဟာချစ်၍ချထားပေးလိုက်သောခရစ်တော်၏ကယ်တင်ခြင်းလမ်းကြောင်းတနည်းဆိုရင်အသက်ရှင်ခြင်းလမ်းကြောင်းကြီးဖြစ်တယ်ဒီလမ်းကြောင်းကိုရှောက်ဖို့အတွက်ကတော့အပြစ်ရှိသူလူသားတို့ဘက်မှတာဝန်လုံးလုံးလျလျရှိနေတယ်ဆိုတဲ့သဘောဖြစ်နေပါတယ်အဲ့ဒီအသက်လမ်းပေါ်မှာရှောက်သွားဖို့ခက်ခဲနေပါသလားမခက်ခဲပါဘူးဝန်လေး၍ပင်ပန်းသောသူအပေါင်းတို့ငါထံသို့လာကြလော့ငါသည်ချမ်းသာပေးမည်ဆိုတဲ့ဂရိတော်အပါအဝင်များစွာသောဂရိတော်တို့ဟာရှိထားနှင့်ပြီးပြီဖြစ်ပါလေအဲ့ဒီဂရိတော်များအတိုင်းလည်းပဲကယ်တင်ရှင်သခင်ကိုတော်တိုင်ပြောလိုက်တဲ့အချက်တွေဟာရှင်ယောဟန်ဩဝါဒစာထဲမှာအများအပြားကျွန်တော်တို့တွေ့မြင်ရပြီဖြစ်ပါလေအဲ့ဒီထဲကအထူးသဖြင့်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး14အငယ်6နဲ့အငယ်18မှ20အတွင်းမှာဘယ်လိုဖော်ပြထားတယ်ဆိုတာကိုမိတ်ဆွေတို့ပြန်လည်နားဆင်ကြည့်စီခြင်းပါလေ ယေရှုကငါသည်လမ်းခရီးဖြစ်သမာတရားလည်းဖြစ်အသက်လည်းဖြစ်၏ငါကိုအမိမပြုလျင်အဘယ်သူမျှခမည်းတော်ထံသို့မရောက်ရာငါသည်သင်တို့ကိုမိဘမဲ့ဖြစ်စေခြင်းဟာစွန့်ပြစ်မည်မဟုတ်သင်တို့စီတို့လာအောင်မည်ခဏကြာပြီးမှလောကီသားတို့သည်ငါကိုမမြင်ရကြသင်တို့မူကားမြင်ရကြလိမ့်မည်ငါသည်အသက်ရှင်သောကြောင့်သင်တို့သည်လည်းအသက်ရှင်ရကြလိမ့်မည်ငါသည်ခမည်းတော်၌ရှိသည်ကို၎င်းသင်တို့သည်ငါ၌ရှိသည်ကို၎င်းငါသည်သင်တို့၌ရှိသည်ကို၎င်းထိုနေ့၌သင်တို့သည်သိရကြလိမ့်မည်တဲ့သောတာရှင်မိတ်ဆွေအပေါင်းတို့ခမညာဒီကနေ့ကျွန်တော်တို့ဆက်လက်လေ့လာသွားကြရအောင်မယ့်မေတ္တာဩဝါဒကြီးရဲ့အခန်းကြီး၄အငယ်၁၁ဟာအခုလိုဖော်ပြလိုက်ကြောင်းကိုမိတ်ဆွေတို့စတင်နားဆင်ကြည့်စီခြင်းပါတယ်ချစ်သူတို့ဖခင်သခင်သည်ငါတို့ကိုဤမျှလောက်ချစ်တော်မူသည်မှန်လျင်ငါတို့သည်လည်းအချင်းချင်းချစ်ရကြမည်ငါတို့ကိုဤမျှလောက်ချစ်တော်မူ၍ငါတို့အချင်းချင်းချစ်ရကြမည်ဆိုပါလားအဲ့ဒီဤမြလောက်ဆရာဟာအတိုင်းအတာစံချိန်စံညွန့်နဲ့တိုင်းတာလို့ရနိုင်ပါသလားဘယ်နည်းနဲ့မှမရနိုင်ပါဘူးဒါပေမဲ့စိတ်နှလုံးတကားဝကိုဖွင့်ပြီးတော့ခန်းစားကြည့်မယ်ဆိုရင်တော့အထက်အငယ်6နဲ့10မှာဖော်ပြခဲ့တဲ့အံ့ဩဖွယ်ကောင်းလာတဲ့အချစ်ဤပမာဏကိုမြင်နိုင်မှအမှန်ပဲအသေးအချာဖြစ်ပါတယ်ငါတို့သည်အသက်ရှင်စေခြင်းဟာဖျားသခင်သည်တပါးရီသောသားတော်ကိုဤလောကသို့ဆေလွတ်တော်မူသောအရာ၌ငါတို့ကိုချစ်တော်မူသောမေတ္တာတော်သည်ထင်ရှားလျက်ရှိ၏ငါတို့သည်ဖျားသခင်ကိုချစ်ကြသည်ဟုမဆိုဖျားသခင်သည်ငါတို့ကိုချစ်၍ငါတို့၏အပြစ်ဖြေเสียအကြောင်းဖြစ်စေခြင်းဟာသားတော်ကိုဆေလွတ်တော်မူသောအရာ၌ချစ်ခြင်းမေတ္တာရှိ၏တဲ့ကောင်းပြီအချင်းချင်းချစ်တဲ့ချစ်ခြင်းမေတ္တာဟာ erotic love လို့ခေါ်တဲ့ကိလေသာရာဂကလာတဲ့အချစ်ဆံပေးလို့ see you သူ့အကျိုးကိုအကျိုးကြည့်ပြီးချစ်တဲ့အချစ်ကိုင်းကျွန်းမိကျွန်းကိုင်းမိချစ်တဲ့အချစ်မျိုးမဟုတ်သဘာဝလွန်ချစ်ခြင်းမေတ္တာဖြစ်တယ်အံ့ဩဖွယ်အလွန်ကောင်းသောအဖဖျားသခင်ချစ်ခြင်းမေတ္တာဖြစ်တယ်လောကီသားတို့ကိုဖျားသခင်ချစ်တဲ့အဂါပေဆိုတဲ့ချစ်ခြင်းမေတ္တာမျိုးဖြစ်ရလိမ့်မယ်လို့ကျွန်တော်ဆိုခဲ့ပါတယ်ဒါအပြင်ဒီချစ်ခြင်းနဲ့ချစ်ရမယ့်အထဲမှာအန်တီခရစ်နဲ့မိဆာဝါဒီသမားတွေခရစ်တော်ဆန့်ကျင်မုန်တီးရေးသမားတွေမပါဝင်ရဘူးလို့လည်းကျွန်တော်ပြောခဲ့ပါတယ်။ဒါဆိုရင်ကို့အသင်းတော်ကို့လူမျိုးကို့အဖွဲ့အစည်းနဲ့ကို့အုပ်စုသေးသေးကလေးတွေကကို့ကိုချစ်တဲ့လူတွေကိုပဲကွက်ကွက်ကလေးရွေးပြီးချစ်ကြရမှာလားမဟုတ်သေးပါဘူး။အဲ့ဒီလိုချစ်ရမည့်နေနမိတ်ဟာဘလောက်ကြဲပြောသလဲဆိုတာကိုအခုလိုစံစာနဲ့သာတွက်ကြည့်ကြပြီးတော့ရှမာသဲခရစ်ဝင်ကျမ်းအခန်းကြီး၅အငယ်43မှ48အတွင်းမှာအခုလိုဖော်ပြပါရယ်ကိုနှင့်ဆက်ဆိုင်သောသူကိုချစ်လော့ယံသူကိုမုန်းလော့ဟုသောပြညတ်စကားကိုသင်တို့ကြားရပြီငါပြညတ်သီကားသင်တို့သည်ကောင်းငင်ပုံ၌ရှိတော်မူသောသင်တို့အဖအီသားဖြစ်လိုသောငါသင်တို့ဤယံသူတို့ကိုချစ်ကြလော့သင်တို့ကိုကြိမ်ဆဲသောသူတို့အားမေတ္တာပို့ကြလော့သင်တို့ကိုမုန်းသောသူတို့အားကျေးဇူးပြုကြလော့သင်တို့ကိုနှောက်ရှက်နှင်းဆဲသောသူတို့အဖို့ဖျားသခင်ကိုဆုတောင်းကြလော့အကြောင်းမူကားကောင်းကင်ဘုံ၌ရှိတော်မူသောသင်တို့အဖသည်ကောင်းသောသူမကောင်းသောသူတို့အပေါ်၌ကိုတော်ဤနေကိုထွက်စေတော်မူ၏ဖြောင့်မတ်သောသူမဖြောင့်မတ်သောသူတို့အပေါ်၌မိုးကိုရွာစေတော်မူ၏သင်တို့ကိုချစ်သောသူတို့အားသာချစ်တုံပြုလျင်အဘယ်ကျေးဇူးတင်သနည်းအခွန်ခံသူတို့ပင်ဤမျှလောက်ပြုကြသည်မဟုတ်လောအဆွေအမျိုးတို့အားသာလောကဝတ်ပြုလျင်အဘယ်သို့ထူးမြတ်သနည်းသာသနာပလူတို့ပင်ထို့အတူပြုကြသည်မဟုတ်လောထို့ကြောင့်ကောင်းကင်ဘုံ၌ရှိတော်မူသောသင်တို့အဖသည်စုံလင်တော်မူသည်ဤသူသင်တို့သည်လည်းစုံလင်ခြင်းရှိကြလောမိတ်ဆွေတော်တတ်ရှင်အပေါင်းတို့သေသေးချာစဉ်းစားကြပါနော်ကျွန်တော်ရဲ့သင်သိရသောတမန်ကျမ်းရဲ့တင်ပြချက်တွေဟာရှေ့စကားနောက်စကားမညီဘဲများဖြစ်နေပါသလားဟိုကွေ့ရောက်ရင်ဟိုတက်နဲ့လှော်ဒီကွေ့ရောက်ရင်ဒီတက်နဲ့လှော်ဆိုတာမျိုးများဖြစ်နေပါသလားကုစားကလေးကျော်ကုစီတမင်းတွေဖြစ်ကုန်ပါသလားမဖြစ်ပါဘူးအခုရှင်ယောဟန်ဩဝါဒစာဟာမိသားစုဩဝါဒဖြစ်တယ်ဘုရားသခင်ဤအသင်းတော်ကောင်းကင်အိမ်တော်သားတို့အဖြစ်နဲ့အဖနှင့်၎င်းခရစ်တော်နှင့်၎င်းတလုံးတဝတည်းတည်နေဖို့ရန်သာမိသဟာယဖွဲ့ဖို့ဖော်ပြနေသောတရားဖြစ်တယ်ယုံကြည်ခြင်းအဖွဲ့အစည်းအတွင်းမှာခရစ်တော်သာအဓိကခရစ်တော်ကိုညှင်းပယ်လို့ဘယ်လို့မှမဖြစ်နိုင်ဆိုတဲ့တမန်တော်ကိုလှုံ့ဆော်သောတရားဖြစ်နေပါတယ် ဒါကြောင့်မလို့ခရစ်တော်ကိုဆန့်ကျင်သောအန်တိခရစ်နဲ့မိစ္ဆာဝိညာဉ်မိစ္ဆာတမန်တို့ကိုဖယ်ရှားပစ်ဖို့လိုတာကိုအဓိကထားဖော်ပြနေရခြင်းဖြစ်တယ်။အခုရှင်မသက်ခရစ်ဝင်ရဲ့တရားကတော့အသင်းတော်တိဆောက်ခြင်းတရားမဟုတ်သေးဘူး။ဖျားသခင်မေတ္တာတော်နှင့်ကောင်းကင်နိုင်ငံတော်ကဲ့သို့မြေလောကမှာမေတ္တာနိုင်ငံတော်တိဆောက်ဖို့တရားသက်သက်ပဲ။ဒါကြောင့်မလို့အဲ့ဒီရှင်မသက်ခရစ်ဝင်ကျမ်းအခန်းကြီး9ရဲ့အဆုံးအမတွေနဲ့အခုရှင်ယောဟန်ဩဝါဒရဲ့အဆုံးအမတွေဟာနောက်ခံသမိုင်းချင်းမတူအချိန်နဲ့အချိန်အနေချင်းများစွာကွဲပြားခြားနားနေတယ်ဆိုတာကိုကျွန်တော်တို့သုံးသပ်နားလည်ခံယူနိုင်ရပါလိမ့်မယ်။အဲ့ဒီရှင်မသက်ခရစ်ဝင်ကျမ်းအခန်းကြီး9ကိုမစတင်မီအခန်းကြီး4ရဲ့အငယ်18မှာထိုအခါမှစ၍ယေရှုကနောင်တရကြလော့ကောင်းကင်နိုင်ငံတော်သည်တည်လူနီးပြီဟူသောတရားကိုဟောစပြုတော်မူ၏တဲ့အဲ့ဒီအဖွင့်ဏိဒန်းကျမ်းစကားကိုတွေ့ရသလိုအခန်းကြီး9ရဲ့အစမှဆိုရင်မင်္ဂလာတရားဒေသနာတွေကိုကြားမှဖြစ်ပါလေအခန်းကြီး9ရဲ့အငယ်73မှ76တွင်ကြတော့ဤလောကမှာအသက်ရှင်ရသောလူသားတို့၏ပုံစံဆိုရာကိုလောကနှင့်ကိုက်ညီအောင်ပုံစံချထားပေးလိုက်တယ်ဆိုရာကိုအခုလိုတွေ့ရအောင်မှာပါသင်တို့သည်ဤလောကဤစာဖြစ်ကြ၏စာမူကားအငန်းကင်းပြောက်ဖြင့်ငန်သောအရသာကိုအဘဲသို့ရပြန်မည်နီအပြင်သို့ပြစ်လိုက်၍ကြော်နှင်းခြင်းမှတပါအဘဲအဆုံးမျှမဝင်သင်တို့သည်ဤလောကဤအလင်းဖြစ်ကြ၏တောင်ထိပ်၌တည်သောမြို့ကိုမကွဲနိုင်စီမီထွန်း၍တောင်စလားအောက်၌ဖုံးထားလိမ့်မရှိအိမ်သူအိမ်သားအပေါင်းတို့သည်အလင်းကိုရစေခြင်းဟာစီမီဂုံပေါ်မှတင်ထားလိမ့်ရှိ၏ထိုနည်းတူသူတပါးတို့သည်သင်တို့၏ကောင်းသောအကျင့်ကိုမြင်၍ကောင်းကျင်ပုံ၌ရှိတော်မူသောသင်တို့၏အဖ၏ဂုံတော်ကိုချီးမွမ်းစေခြင်းဟာသူတပါးရှိ၌သင်တို့အလင်းကိုလင်းစေကြလောအဲ့ဒီလိုအဲ့ဒီလိုသက်သေထင်ရှားစွာဆုံးမခဲ့တဲ့အချက်တွေတဲကကိုကိုကျင်မှကိုကလည်းပြန်ကျင်ရမယ်ဆိုတဲ့စိတ်ဓာတ်မျိုးကိုရှောင်အသင်းတော်ဝင်ယုံကြည်သူအပေါင်းတို့တွေဟာတူးနဲ့တူးအခက်မသင့်သည့်တိုင်အောင်ကယ်တင်ရှင်သခင်ခရစ်တော်ဤကျေပြန့်သောချစ်ခြင်းမေတ္တာတရားအတိုင်းအမုန်းမပွားမေတ္တာထားကြပါဆိုတာတွေ့ကိုအခုရှင်ယောဟန်ဩဝါဒစာဟာဖော်ပြနေတာသာဖြစ်ပါတယ်အခုဆက်လဲပြီးတော့ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး၄အငယ်၁၂ဟာဘယ်လိုဖော်ပြတယ်ဆိုတာကိုနားဆင်ကြည့်စေချင်ပါ रे ဖျားသခင်ကိုအဘယ်သူမျှမမြင်စဘူးသို့တော်လည်းအချင်းချင်းချစ်ကြလျင်ဖျားသခင်သည်ငါတို့၌တည်တော်မူ၍ငါတို့သည်ချစ်ချင်းမြတ်တာတော်နှင့်ပြည့်စုံလျက်ရှိကြ၏မိတ်ဆွေတို့သာရှင်အပေါင်းတို့အခုအပိုင်းမှာဖော်ပြထားတဲ့အဖဖျားသခင်ကိုအဘယ်သူမျှမမြင်စဘူးဆိုတဲ့အချက်ကိုတချို့ကကန့်ကွက်ကြပါလေဓမ္မသမိုင်းအတိတ်မှာအာဒံဧဝဖျားသခင်ကိုမြင်ဘူးတယ်အာဗြဟံမြင်ဘူးတယ်မောရှိမှစတဲ့ပရောဖက်ကြီးတွေတွေ့ဘူးတယ်မြင်ဘူးတယ်ဆိုတာတွေ့ကိုကျမ်းစာအကိုအကားတွေဖော်ပြပြီးတော့ရှင်ယောဟန်မှားတယ်ဆိုတာမျိုးပြောကြပါလေအရှင်းမမှားပါဘူးနံဝိညာဉ်ဖြစ်တော်မူသောအဖဖျားသခင်ကိုရုတ်တရက်နဲ့တော့ဘယ်လူသားမျှဖျားပဂတိအတိုင်းတွေ့မြင်ခွင့်မရှိပါဘူးရှေးသင်ရှင်သူတို့တွေ့မြင်ကြရတယ်ဆရာဟာသူတို့လူသားတွေနားလေသိသားစီမဲ့အမျိုးမျိုးသောသရံများကိုအဖဖျားသခင်ယူတင်ဝတ်ဆောင်၍ဖော်ပြခြင်းသာဖြစ်ပါတယ်ဒါကိုသီယိုဖနီလို့ခေါ်ပါတယ်ရှင်ယောဟန်ကနေပြီးတော့အခုလိုဖျားသခင်ကိုဘယ်လူကမှမမြင်ဘူးဘူးဆိုပြီးတော့ဖော်ပြတာဟာဒီနေရာမှာဒုံးတိပြီးမသွားပါဘူးသူရဲ့ခရစ်ဝင်ကျမ်းအခန်းကြီး1ထဲမှာကြာတော့အခုလို့သူရှင်းလင်းပြသစွာဆုခဲ့ပါသေးတယ်ဟုတ်ပါတယ်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး1အငယ်18ဖျားသခင်ကိုအဘယ်သူမျှမမြင်စဖူးတော်လဲခမည်းတော်ဤရင်ခွေ၌ရှိသောတပါးရီသောသားတော်သည်ဖျားသခင်ကိုထင်ရှားစေတော်မူပြီတဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ခရစ်တော်ကိုဖူးတွေ့ရခြင်းသည်ဘုရားသခင်၏ဘုန်းတော်ကိုထင်ရှားစေပါれ။ဘာဖြစ်လဲဆိုတော့ခရစ်တော်ဟာဘုရားသခင်လူစားတီကိုခံယူထားလို့ပဲဖြစ်ပါれ။ gain ။ဒါဆိုရင်အဲ့ဒီယေရှုခရစ်ရဲ့ခန္ဓာကိုယ်ကြီးဟာလေအမှန်တကယ်ပဲကောင်းကင်ဘုံရှင်အဖဘုရားသခင်ရဲ့ပုံတော်ပဲလား။မဟုတ်ပါဘူး။နာဇရက်မြို့ကလေးမှာမွေးကင်းစနို့စုသူငယ်ကလေးဘဝမှာသည်33နှစ်အရွယ်တိုင်အောင်ကားတိုင်းတော်ပေါ်မှာအသေးခံတော်မူချိန်အထိလူဇာတိအယိုးအေးအသွေးအမွေးအမင်တို့ကိုဆောင်ယူထားတဲ့လူဇာတိရုပ်ဝါအဖြစ်အဖဖျားသခင်ဘုန်းတော်ကိုသာဖော်ပြထားခြင်းဖြစ်ပါတယ်လူဇာတိရုပ်ကကွယ်ထားတဲ့အတွက်ကြောင့်လေယေရှုခရစ်တော်ကလေးဟာလူဘဝပုံစံအတိုင်းကြီးပြင်းခဲ့ပြီးတော့လူလောကရန်တို့၌လူပီပီသတ်သတ်ကြီးကျင်လည်ခဲ့ရရှာပါတယ် သူကိုဖျားသခင်ဤသားတော်ဆရာကိုတောင်းမျက်ကွယ်ပြုကြယုံသားမကပြည့်ရဲ့ပြုကြယုံသားမကအပြစ်သားလူသားအပေါင်းတို့ဟာဖျားသခင်မှန်တော့ဘယ်လူသားကမှမြင်ခဲ့သိခဲ့ခြင်းမရှိခဲ့ကြပါဘူးဒါကြောင့်လဲတမန်တော်ကြီးရှင်ယောဟန်အခုပြောနေတဲ့အဖဖျားသခင်ကိုအဘယ်သူမျှမမြင်စဖူးဆိုတာဟာတစ္ဆာတရားပါတစ်ချိန်တည်းမှာနော်ယေရှုရဲ့ပုံတော်ကိုဝိညာဉ်အမြင်နဲ့ရေးဆွဲထားတဲ့ပကြီးကားချက်တွေအရာလွန်ခဲ့တဲ့နှစ်ပေါင်း2000ကလူသားပီပီသသလူတစ်ယောက်ကိုမြင်တွေ့ရလေတိုင်းအသက်ရှင်တော်မူသောအဖဖျားသခင်ကိုမေတ္တာတော်အလျောက်တုန်တင်၍ချစ်ရတဲ့စိတ်သူ့ချစ်ခြင်းမေတ္တာတော်ကိုနွဲ့နွဲ့ထွေထွေခိုလှုံလိုက်ရတယ်လို့ခံစားရတဲ့စိတ်ဓာတ်တွေဟာတပွားပွားပေါ်ပေါက်လာရစေပြန်ပါလေဟုတ်ပါတယ်ဒီရုပ်ဒရတ်ဟာဖျားသခင်ယာယီခြုံလွှမ်းပေးလိုက်တဲ့ရုပ်ဝါဖြစ်နေတယ်တနည်းအားဖြင့်လူအမြင်အရာနံဝိညာဉ်ဖြစ်တော်မူသောအဖ၏အေယာမအထင်းအမှတ်ကြီးတစ်ခုကိုလောကမှာအမွေပေးခဲ့သလိုပဲလို့ခံစားရစေလိမ့်မယ်ဖြစ်တဲ့အကြောင်းကျွန်တော်အနေနဲ့လေးစားစွာတင်ပြခြင်းပါတယ်။ဒါကြောင့်လဲအလွန်အမေးအဆန်းထူတဲ့တပည့်တော်တယောက်ဖြစ်သူဖိလိပ္ပုကိုသခင်ဟာအခုလိုဖော်ပြခဲ့ခြင်းဖြစ်ပါတယ်။ဖိလိပ္ပုကလည်းသခင်ခမည်းတော်ကိုအကျွန်ုပ်တို့အားပြတော်မူပါထို့သောပြတော်မူလျှင်အကျွန်ုပ်တို့အလိုပြည့်စုံပါမည်ဟုလျှောက်လျင်ယေရှုကဖိလိပ္ပုဤမြကာလပတ်လုံးငါသည်တင်တို့နှင့်အတူရှိပြီးမှတင်သည်ငါကိုမသိသေးသလားငါကိုမြင်သောသူသည်ခမည်းတော်ကိုမြင်၏တို့ဖြစ်လျင်ခမည်းတော်ကိုအကျွန်ုပ်တို့အားပြတော်မူပါဟုတင်သည်အဘယ်သို့ဆိုရသနည်းငါသည်ခမည်းတော်၌ရှိသည်ကို၎င်းခမည်းတော်သည်ငါ၌ရှိတော်မူသည်ကို၎င်းမယုံသလားငါဟောပြောသောစကားကိုကိုယ်အလိုလျောက်ငါဟောပြောသည်မဟုတ်ငါပြုသောအမှုတို့ကိုကငါ၌တည်နေတော်မူသောခမည်းတော်သည်ပြုတော်မူ၏တဲ့ဟုတ်ပါတယ်ခရစ်တော်ကိုဖူးတွေ့ရခြင်းသည်ဖျားသခင်ဤဘုန်းတော်ကိုထင်ရှားစေပါတယ်ဘာဖြစ်လဲဆိုတော့ခရစ်တော်ဟာဖျားသခင်လူစားတီကိုခံယူထားလို့ပါဒါရင်မကသေးပါဘူးမိတ်ဆွေယေရှုခရစ်ဤလူဘဝဖြစ်စဉ်အကြောင်းတွေကိုပြန်ပြီးတွေးဆရခြင်းစကားသံတွေကိုပြန်ပြီးကြားယောင်ရခြင်းလူလောကအတွင်းမှာလှုပ်ရှားသက်ဝင်ခဲ့ခြင်းအကြောင်းတွေကိုအောက်မေ့ခြင်းအဖြစ်လေအဖဖျားသခင်လူလားတဲ့မေတ္တာသဘောတွေပြုစေခြင်းတဲ့အမှုတွေဝေမျှခံစားစေခြင်းတဲ့မေတ္တာစိတ်ဓာတ်တွေကျွေးမွေးပြုစုစေခြင်းတဲ့ဂရုဏာသဘောတွေအနစ်နာခံပြီးတော့လူချင်းချင်းကူညီလမ်းပြစေခြင်းတဲ့စေရနာတရားတရားတွေကိုနားလည်ရစီတယ်ဒါကြောင့်လဲခရစ်တော်သာမရှိခဲ့ရင်ကျွန်တော်အဖို့မျှော်လင့်စရာယုံကြည်ခြင်းနဲ့သွားเสียပန်းတိုင်းဆရာဟာရှိနိုင်တော့မှာမဟုတ်ဘူးလို့ကျွန်တော်တဦးချင်းတုံ့လှုပ်စွာတွေးဆမိပါတယ်အချင်းချင်းချစ်ကြပါအဲ့ဒီလိုချစ်ကြရင်ဘုရားသခင်သည်ငါတို့၌တည်၍ငါတို့သည်ချစ်ချင်းမေတ္တာနှင့်ပြည့်စုံကြလိမ့်မည်တဲ့ပြည့်စုံခြင်းဆရာကို perfected in us ဆိုပြီးတော့အင်္ဂလိပ်လိုဖော်ပြပါတယ်ဘုရားသခင်မေတ္တာတော်ဟာယုံကြည်သူအသင်းတော်တို့၏မေတ္တာတရားကြီးမားခိုင်ကန့်စွာတည်ဆောက်ခြင်းမှတစဉ်ဝိညာဉ်တော်ကိုနဲ့ပြည့်စုံအောင်ဘုရားသခင်ပေးသောကောင်းကြီးမင်္ဂလာများကိုအကျွင့်မဲ့လုံလောက်သည့်အသည့်ခံယူရလိမ့်မယ်ဆိုတာကိုဖော်ပြပေးလိုက်ပါတယ်။မှန်ပါတယ်။ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး၄ရဲ့အငယ်73နဲ့74တို့ဟာအခုလိုရှင်းလင်းဖော်ပြပေးလိုက်ပြန်ပါတယ်။ဘုရားသခင်သည်ဝိညာဉ်တော်၏ခြေဆုကိုငါတို့အားပေးတော်မူသောကြောင့်ငါတို့သည်ဘုရားသခင်၌တည်သည်ကို၎င်းဖျားသခင်သည်ငါတို့၌တည်တော်မူသည်ကို၎င်းသိရကြ၏လောကီသားတို့ကိုကဲတင်သောသခင်ဖြစ်စေခြင်းဟာခမည်းတော်သည်သားတော်ကိုဆေလွတ်တော်မူသည်ကိုငါတို့သည်သိမြင်၍သက်သေခံကြ၏အထက်ထက်ကြားရပါသောမေတ္တာတရားအလီလီနားဆင်ရတဲ့ချစ်ခြင်းတရားအခုတော့ရှင်းသွားပြီတန်ရှင်းသောဝိညာဉ်တော်၏ဂျေဇုဆိုတာမပါဘဲနဲ့လူအင်လူအားနဲ့မဖြစ်နိုင်ဘူးအဲ့ဒီဝိညာဉ်တော်အဖြစ်သားလျင်ချစ်ချင်းမေတ္တာဟာစတင်ထွန်းကားရတယ်။အဲ့ဒီချစ်ချင်းမေတ္တာထွန်းကားလို့သားလျင်ကြံဝိညာဉ်ဤအကျိုးကျေးဇူးတို့ဆင်ကဲဆင်ကဲသီးပွင့်ဝေစာလာရတယ်တဲ့။မိတ်ဆွေအပေါင်းတို့အထက်သင်ခန်းစာအတွေ့မှဆိုရင်ဖျားသခင်နှင့်ငါတို့သည်ဆက်ဆိုင်သည်ဆိုတဲ့အကြောင်းကိုအထက်ထပ်ဖော်ပြပေးခဲ့ပါတယ်။အခုအချိန်မှကျတော့ငါတို့သည်ဖျားသခင်၌တည်သည်ကို၎င်းဖျားသခင်သည်ငါတို့၌တီတီကို၎င်းသိရကြ၏တဲ့မိတ်ဆွေအပေါင်းတို့အလင်းတရား၌တည်ခြင်းဒေသနာတော်၌တည်ခြင်းခရစ်တော်၌တည်ခြင်းဖျားသခင်၌တည်ခြင်းဆိုတဲ့တည်ခြင်းအပေါင်းတို့ဟာနေဆဒူဝတည်ခြင်းပဲဖြစ်တယ် ဒီအကြောင်းကိုအခန်းကြီးနှစ်မှာတုန်းကကျွန်တော်တို့ကြားနာခဲ့ကြပြီပါပြီနော်ထိုသခင်၌ငါတီဤဟုဆိုတော်သူသည်ထိုသခင်ကြင့်တော်မူသည့်ဤသူကြင့်ရမည်တဲ့တခါဆက်ပြီးတော့ထိုကြောင့်သင်တို့သည်ရှေးဥစွာကပင်ကြားရသောဒေသနာကိုသင်တို့၌တည်စေကြလော့ထိုဒေသနာသည်သင်တို့၌တည်ရင်သင်တို့သည်သားတော်၌၎င်းခမည်းတော်၌၎င်းတည်ရကြလိမ့်မည်တဲ့မိတ်ဆွေအပေါင်းတို့နေဆာသာဝရတည်ရှိတည်နေပါသောအဖဖျားသခင်ကိုကိုးကွယ်ခြင်းအဖြစ်နေဆာဒူဝရှင်သန်ခြင်းအခွင့်ကိုခံယူရရှိပြီဆိုရင်တန်ရှင်သောဝိညာဉ်တော်နှင့်ပြည့်ဝသောအသက်တာများအဖြစ်ကျွန်တော်ရှင်သန်ရာအသက်တာများမှတဆင်ကယ်တင်ရှင်သခင်ယေရှုနှင့်ဂရုနာတော်မေတ္တာတော်အပေါင်းတို့ဟာမလွဲမသွေထွန်းလင်းထင်ရှားလာရမှသာဖြစ်ပါလေဒီလူလောကမှာလေဒီအလင်းနဲ့ဒီမေတ္တာတဲ့ပို့ပြီးလိုအပ်တယ်ဆိုတဲ့အရာအခြားဘာမျှမရှိတဲ့အကြောင်းလူသားတို့သိဖို့လိုအပ်နေပါပြီ
။ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး၄အခန်းငယ်၁၅ကနေအခန်းငယ်၂၁အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့